ဥပဒေစိုးမိုးမှုလက်လက်မမီတဲ့ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ဆက်ကုန်းမုံရွာနီးမှာဒီမနက်နေရစာတိအတီပြုစဲလူ9ဦးသနတ်တန်ရာနဲ့တိတ်ဆုံသွားခဲ့တဲ့အကြောင်းတင်ပြပေးရှင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ကုန်းမုံကျေးရွာနီး3ဦးသွင်းမှာဒီကနေ့မနက်မှာလူ9ဦးသနတ်ပြစ်ခံတန်ရာနဲ့တိတ်ဆုံနေတယ်လို့နယ်စည်းမခြားပရဟိတတီဘောတာဝန်ခံကူမျိုးကပြောပါတယ်
။သူ9ဦးပေါ့နော်စီစီစဲပေါ့ပုံလုံး9ဦးလုံးပြီပေါ့။ဒီသားစုဝင်ကဘယ်နှဦးလဲ။ဒီကားကမဟုတ်တာလောက်လေပေါ့အဲ့ဒါပေါ့သူတို့ဖြစ်စစ်နေလို့ပေါ့သူတို့ကနေရာလိုက်ကြလဲမသိရဘူးသူကတောထဲမှာလာနေကြတာကိုဒီကားကလမ်းမနဲ့ဆောက်မှန်တော့ပေါ့ကုန်းမုံရွာနဲ့အနည်းဆုံးပေါ့
တည်ဆုံးသူတွေဟာပယ်ရရပယ်စားသည့်ဆိုတာကိုရဲတပ်ဖွဲ့ဝင်တွေကစစ်စစ်နေစေဖြစ်ပြီးဘသူကပြစ်ခတ်ခဲ့တဲ့ဆိုတာကိုတော့အတိမပြုတ်နိုင်သေးဘူးလို့ကိုမျိုးကပြောပါတယ်တော်တွင်သနတ်တန်ရာနဲ့တည်ဆုံနေတဲ့ယောက်ျား2ဦးအမျိုးသမီး2ဦးနဲ့ကလေး2ဦးစုစုပေါင်း5ဦးကိုတော့ဒီဘောရင်ခွဲဆေးရုံကိုပို့ဆောင်ပေးခဲ့တယ်လို့သူကဆိုပါတယ်ဒီလိုလူတေဆုံးတဲ့အသည့်ပြစ်ကမှုဖြစ်စဉ်နဲ့အခြေအနေအသေးစိတ်ကိုသိရှိဖို့ဒီဘောမျိုးနဲ့ရဲတပ်ဖွဲ့မှုရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းတာဝန်ယူဖြေကြားပေးမဲ့သူမရှိခဲ့ပါဘူး။ဒီမင်းနဲ့ကုန်းမုံရွာနီးလူ9ဦးတနက်နဲ့ပြစ်တက်ခံရကြောင်းဒီဘောမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်စိုင်းအောင်ခန်းကလည်းအတည်ပြုပြောပါရယ
်။ဖြစ်တယ်ဆိုတာလည်းသိရပါလေ။ဖြစ်တဲ့ဟာလည်းအလားမိုင်းအတွင်းဖက်ပြလို့ပြောတယ်။အကြောင်းအသေးစိတ်တော့မသိရဘူးညာ။အဲ့ဒီဖက်နားမှာဒီဘောနဲ့အနန္တလေးတော့လမ်းတာပေါ့ဗျာ။
ဒီဘောမျိုးနဲ့ကုန်းမုံကြီးရွာဟာလာရှိုးမျိုးနဲ့အစကြားမှာရှိနေပြီးအဲ့ဒီဒေသဟာတရားဥပဒေစိုးမိုးမှုအားနည်းနေလို့အခုလိုဖြစ်စဉ်မျိုးတွေမကြာခဏဖြစ်ပွားနေတယ်လို့လည်းဒီဘောမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်စိုင်းအောင်ခန်းကဆက်ပြောပါတယ
်ဒီဘောမျိုးနဲ့အလောင်းဝေးတဲ့ခါကျတော့လုံခြုံရေးတာဝန်ရှိတဲ့အဖွဲ့အစည်းတွေပေါ့နော်တရားပြည်မြန်မာနိုင်ငံရဲ့ဘာလဲမမြင်နိုင်ဘူးဗျာတော့အဲ့နာသဝိုက်ကလည်းဝေးရှိပုံးတဲ့လူတွေလည်းနေကြနေကြဝေးရှိအုံးစဲရောင်းဝယ်တဲ့လူပေါ့နော်အခုဒီလိုမျိုးဖြစ်တဲ့ဟာလည်းအရင်တော့လည်းဖြစ်တယ်မချမချဖြစ်တတ်တာပေါ့အဲ့နာ
ပြီးခဲ့တဲ့ဇန်နဝါရီလကလည်းဒီဘောမျိုးနဲ့ကုန်းမုံကြီးရွာနီးမှာလူ3ဦးအသက်ခံထားရပြီးလက်သက်တရခံကိုတော့ပေါ်ထုတ်နိုင်ခြင်းမရှိသေးပါဘူးဒီဘောနဲ့လာရှုမျိုးနဲ့အစတေတာတွေမှာမူရစေးသုံးဆွဲရောင်းဝယ်ဖောက်ကားမှုတွေရှိနေတာကြောင့်ပုံကိုရေးပြဿနာတွေအခြေခံပြီးအခုလိုလူတက်မှုတွေကျူးလွန်လာတယ်လို့လည်းသို့တော်ကိုယ်စားလှယ်တွေကဝေဖန်တုံ့သက်ထားပါတယ်ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်